ဒီမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်လဲရုပ်သိမ်းသွားခဲ့ပြီးတဲ့နောက်အဲ့ဒီမှာရှိနေတဲ့ကတ်လူမျိုးစုတပုံတွေကိုအကာအကွယ်ပေးရတဲ့အမေရိကန်နဲ့တူရကီတို့အကြားသဘောတူညီချက်ရနိုင်လိမ့်မယ်လို့သူအနေနဲ့ယုံကြည်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယုကပြောကြားလိုက်ပါတယ်။ဒါပေမဲ့သဘောတူညီချက်ရနိုင်မှုအတွက်တော့နှစ်ဖက်ဆွေးနွေးနေကြဆဲဖြစ်တယ်လို့တူရကီန မပေးတဲ့သဘောတူညီမှုမျိုးရနိုင်အောင်ဆွေးနွေးနေကြတယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံအတွင်းက IS အစ္စလာမစ်စစ်ဆေးကြွတွေကိုအမေရိကန်တို့နဲ့အတူလက်တွဲတိုက်ခိုက်နေတဲ့ကပ်လူမျိုးစုသဘုံတွေကိုအမေရိကန်ဘက်ကစွန့်ပယ်သွားမှာမဟုတ်ကြောင်းလဲဝန်ကြီးပွန်ပေယိုကပြောပါတယ်။စီးရီးယားနိုင်ငံအတွင်းကကပ်လူမျိုးစုအဖွဲ့အစည်းအများစုကိုတူတကီကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားတာဖြစ်ပြီးသူတို့ကိုတိုက်ခိုက်မယ်လို့ပြောဆိုထားတာပါ။စီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမဲ့အစီအစဉ်စတင်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်ကပ်လူမျိုးစုအဖွဲ့တွေပေါ်တူတကီဘက်ကချင်းချောက်မှုတွေလည်းတိုးမြင့်လာနေပါတယ်။